သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောတာရှင်များဩဂတ်စ်လ17ရက်နေ့တနင်္လာနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ယနေ့အတွက်သတင်းများကတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံများရဲ့သံတမန်များသည်ဂါဇာမြို့ကိုသိမ်းပိုက်ရန်အစ္စရေးလ်ရဲ့အရေးပေါ်လုံခြုံရေးကောင်စီအစည်းအဝေးကိုရှုံချခဲ့ပါသည်။သံတမန်များသည်ဂါဇာကမ်းမြောင်မှာပြင်းထန်သောအခြေအတဲများကိုဖော်ပြတဲ့အစ္စရေးလ်ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးကထိုးစစ်အသည့်အတွက်၎င်းရဲ့အစီအစဉ်ကိုကာကွယ်ပြောဆိုပါသည်။ကာကွယ်ရေးဝန်ကြီးရစ်ချတ်မိုင်းစ်ကဩစတြေးလျသည်အစ္စရေးလ်ကိုလက်နက်များထောက်ပံ့ခြင်းမရှိကြောင်းနှင့် F-35 တိုက်တရင်များအတွက်အစိပ်ပိုင်းများရောင်းချပေးခြင်းသည်အတူတူမဟုတ်ကြောင်းအခိုင်အမာပြောဆိုခဲ့ပါသည်။အစ္စရေးလ်သည် F-35 တိုက်တရင်များကိုဖျန့်ချက်ချထားတဲ့နိုင်ငံများစွာထဲမှတစ်ခုဖြစ်ပြီးမစ္စတာမိုင်းစ်ကအဆိုပါဂျက်လေယာဉ်အစိပ်ပိုင်းများထောက်ပံ့ပေးခြင်းနဲ့လက်နက်များထောက်ပံ့ပေးခြင်းကြားခြားနာချက်ကို ABC နဲ့တွေ့ဆုံမေးမြန်းခန်းတွင်ရှင်းပြရန်ဖိအားပေးခံခဲ့ရပါသည်။ဝန်ကြီးချုပ်အန်သိုနီအယ်ဘနီစီသည်၎င်းရဲ့နယူးဇီလန်နိုင်ငံခြားရေးဝန်ကြီးခရစ်စတိုဖာလက်ဆန်နဲ့ကာကွယ်ရေးနဲ့ကုန်သွယ်မှုဆိုင်ရာဆွေးနွေးမှုများပြုလုပ်ပြီးနောက်သတင်းပတ်ကုန်တွင်နယူးဇီလန်သို့သွားရောက်သည့်ခီးစဉ်ပြီးဆုံးခဲ့ပါသည်။မစ္စတာအယ်ဘနီစီရဲ့နှစ်ရကြာခီးစဉ်အတွင်း၎င်းတို့နှစ်ဦးသည်အမေရိကန်ရဲ့စီးချက်ခွန်များတရုတ်နဲ့ဆက်ဆံရေးဂါဇာရှိစစ်ပွဲများကိုလည်းဆွေးနွေးခဲ့ကြတယ်လို့သိရှိရပါတယ်။ဗစ်တိုးရီယာဆိုရာသည်မဲလ်ဘန်ရဲ့ CBD ကိုဖျက်ချော်ချီတက်ပြီးနောက်နီယိုနာဇီအုပ်စုကိုသူရဲဘော်ကြောင့်သူများအဖြစ်ပြောဆိုခဲ့ပါတယ်။မျက်နှာဖုံးများဆွတ်ပြီးအနေရဝစ်ဆုံများအများစုဝစ်ဆင်ထားသောအမျိုးသားတရားခန့်သည်စနေနေ့အစောပိုင်းကမဲလ်ဘန်မြို့ရှိလမ်းများတစ်လျှောက်ချီတက်ခဲ့ကြပါသည်။နေ့စဉ်သတင်းတို့ news/ များပုံမိုချားသိရ SPS Language Podcast ကိုသွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ